မေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အရေးယူနိုင်ရေးစုံစမ်းစစ်ဆေးမှုတွေကိုဒီကနေ့အများပြည်သူရှေ့မှောက်ပထမဆုံးအကြိမ်ကြားနာမှာဖြစ်ပါတယ်။စုံစမ်းမှုတွေကိုတော့အလွတ်တော်ထောက်လှမ်းရေးကော်မတီကဦးဆောင်နေတာပါ။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်တမန်တွေတန်တမန်ဝန်ထမ်းဟောင်းတွေအစိုးရရရှိတွေကိုသတင်းပတ်နဲ့ချီတကပိတ်မင်းမြန်အပြီးလွတ်တော်အမတ်တွေရောနိုင်ငံတော်ကပါစောင့်ကြည့်သွားကြမယ်ဒီကနေ့ကြားနာပွဲမှာတော့ယူကရိန်းဆိုင်ရာအမေရိကန်ထိပ်တန်းတန်တမန်ဝီလျံတီလာနဲ့အမေရိကန်ဒုလက်ထောက်နိုင်ငံကြီးဝန်ကြီးဂျော့ဂျ်ကန်တို့ထွက်ဆိုကြမှာဖြစ်ပါတယ်။တော့ချန်နီမှာထွက်ဆိုဖို့စီစဉ်ထားသူတူဖြစ်တဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးအောင်မရီယိုဗန်နိုဗစ်ချာတိုင်းပြည်အတွက်ဆက်စုနှစ်နဲ့ချီပြီးကျိုးပန်းဆောင်ရွက်ခဲ့တဲ့စံနမူနာပြပုဂ္ဂိုလ်တူဖြစ်ကြောင်းလဲကော်မတီဥက္ကဋ္ဌအဒန်ရှစ်ကပြောဆိုထားတာပါ။ထွက်ဆိုမဲ့သူတွေရဲ့ကိုယ်တိုင်ပြောကြားချက်တွေကိုအမေရိကန်ပြည်သူတွေလွတ်တော်ကိုယ်စားလှယ်ကြားသိဝင်ရဖို့အင်မတန်မှအရေးကြီးတယ်လို့ယုံကြည်ကြောင်းလဲကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ်။ယူကရိန်းဆိုင်ရာအမေရိကန်အစိုးရသံတမန်တွေဖြစ်ကြတဲ့ထေလာနဲ့ကန့်တို့ကတော့ယူကရိန်းနိုင်ငံအတွက်အရေးကြီးလိုအပ်နေတဲ့စီးရေးအကူအညီဒေါ်လာ390တန်းကိုအမေရိကန်ကမှပေးအပ်ခင်မှာ2020ပြည့်အမေရိကန်သမ္မတယူကော့ပွဲမှာဒီမိုကရက်ပါတီကိုစားပြုရှင်ပြိုင်မှုကြိုးပမ်းနေသူတွေနဲ့ရှေ့တန်းရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကိုသမ္မတထရန့်ကဖိအားပေးခဲ့တဲ့အကြောင်းအစောပိုင်းတကပိတ်စုံစမ်းမှုတွေအတွင်းမှာပြောဆိုထားတာပါ။သမ္မတရဲ့ Republican Party ဝန်ကြီးချမနေ့ကပြောင်းဝေထားတဲ့ရုံးနှင်းမှတ်တမ်းတစ်စောင်အရာကတော့ကျန်းနာဘွဲမှာထွက်ဆိုမဲ့တက်တွေကိုအပြင်းထန်မိကုန်းထုတ်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။